Burmese.
မင်္ဂလာညနေခင်းပါတို့ရှင်များရှင်2019ခုနှစ်ဇွန်လ30ရက် VOA American အသံရဲ့တင်းနှင်းနှင်းနှင်းညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တင်းနှင်းနှင်းညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းနှင်းငွေနေညနေခင်းသတင်းတွေကိုကိုစော်ဝင်လိုက်တဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်အနေမြောက်ကိုရီးယားနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးတော့မြောက်ကိုရီးယားသမ္မတကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်ဥရောပသမဂ္ဂ EU နဲ့ဗီယက်နမ်နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်ရမယ့်သတင်းလွှာတွေမှာတော့ပဋိပက္ခဖြစ်ပွားရာရခိုင်ဒေသမှာခလီငယ်တောင်းနေချီပြီးပညာသင်ကြားရေးအခက်တွေ့နေရတဲ့အပေါ်မှာ
အင်းချောင်းစခန်းမှာရှိတဲ့ဥယျာဉ်နဲ့စခန်းရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုကြည့်လိုက်တဲ့အခါကျတော့ဒီမကောင်းဘူးပါလို့ကျွန်တော်တို့ဒီပညာသင်ကြားမှုအခက်ခဲရှိနေတာကိုကျွန်တော်တို့လေ့လာကြည့်ရှုရတယ်
ရခိုင်တိုင်းဒေသမျိုးနယ်စုများစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေဘော်စင်ပြောသွားတာပါသတင်းပြေဆုံကုန်နောက်ပိုင်းမှာနားဆင်ရပါမယ်။ဒီကြောင်းနဲ့တူ2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချီတဲ့လမ်းလျှောက်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အကြောင်းနဲ့ဇင်ဘာဘွေနိုင်ငံမှာကြံ့တွေကိုမုတ်ဆိုးရန်ကကင်းအောင်ထိမ့်သိမ်းရေးဘလူဆောင်ရွက်နေပါတလေ။စားတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကအစ်မဲ့ဆုံးတွင်မှာရှိတဲ့မြောက်ကိုရီးယားနိုင်ငံဘက်ချမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာသမ္မတဖြစ်တာဝန်ထမ်းဆောင်နေရင်းနဲ့မြောက်ကိုရီးယားနိုင်ငံကိုတွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတလည်းဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာနိုင်ငံကြားရေးဆွဲထားတဲ့နယ်စပ်မြင်းကိုဖျက်ချော်ဝင်ရောက်ခဲ့ပြီးတော့နယ်စပ်ကပမုံကျုံကြီးရွာမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလက်ဆွဲနှုတ်ဆက်ခဲ့ပါတယ်။အိနောက်တော့ခေါင်းဆောင်နှစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုပြန်ပြီးတော့လမ်းလျှောက်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသမ္မတထရမ့်ကိုအခုလိုပြန်တွေ့ရတာဝမ်းသာကြောင်းနဲ့အခုလိုမျိုးနိုင်ငံနယ်စပ်မှာပြန်တွေ့ရလိမ့်မယ်လို့မျှော်မျှော်လင့်ထားဘူးဆိုပြီးတော့ပြောပါတယ်။သမ္မတထရမ့်ကလည်းအခုလိုနယ်စပ်ကိုဖျက်ပြီးတော့မြောက်ကိုရီးယားနိုင်ငံထဲကိုဝင်ရောက်ခဲ့တဲ့အတွက်ဂုဏ်ယူတယ်လို့ပြောကြားလိုက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်ကျင်တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံကိုလာရောက်ဖို့ကိုလည်းဖိတ်ခေါ်လိုက်ပါတယ်။မနေ့စနေနေ့ကတော့သူတို့နှစ်ယောက်တွေ့ဆုံမှုကို1မိနစ်လောက်ပဲကြာမှာဖြစ်တယ်လို့သမ္မတထရမ့်ကစောပိုင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးကြာတီးတန့်တွေ့ဆုံမှုကမိနစ်50လောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။သူနဲ့ကင်ဂျွန်အွန်းတို့အလုပ်သဘောဆွေးနွေးမှုတွေပြန်လည်စတင်နိုင်အောင်ဒီအဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးမှုအပြီးမှာသမ္မတထရမ့်ကပြောပါတယ်။ရိုက်တာသတင်းမှာတော့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။နိုင်ငံကောင်းဆောင်တို့ကြအခုဒီချိန်တွေ့ဆုံဆွေးနွေးမှုဟာတတိယအချိန်မြောက်တွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်းဆောင်တွေကိုဆန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်ထားတာကြောင့်မြို့တော်ခတ်ထူးမှာဒီကနေ့တင်းတင်းကြပ်ကြပ်နဲ့မှလုံခြုံရေးတွေတိုးမြင့်ချထားပါတယ်ဆူဒန်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေနေမှုတွေမလုပ်ဖို့တောင်းဆိုမှုတွေအရှိန်မြင့်ဖြစ်ပေါ်နေချိန်မှာပဲအခုလိုတိုက်ရင်အားတွေကိုတိုးမြင့်ချထားတာဖြစ်ပါတယ်ဇွန်လ3ရက်နေ့ကပြုလုပ်ခဲ့တဲ့ထိုင်တဲ့ဘက်ကိုတိုက်ရင်အသုံးဖြုတ်ခွင့်ခဲ့တာနဲ့အတိုက်အခံတွေရဲ့လှုပ်ရှားမှုကြီးထွားမလာအောင်အာဏာပိုင်တွေကထိန်းချုပ်တဲ့အနေနဲ့အင်တာနက်တွေပိတ်ပစ်လိုက်တာတွေကြောင့်အတိုက်အခံတွေရဲ့လှုပ်ရှားမှုအရှိန်လျော့ကျလာနေချိန်မှာတန်းနဲ့ချီတဲ့ပြည်သူတွေပါဝင်တဲ့ချီတက်ဆန္ဒပြပွဲကျင်းပဖို့စီစဉ်ထားကြတာပါ CO စီယုံကျုပ်ရှေ့မှာအပီလာ6ရက်နေ့ကစလို့ထိုင်တဲ့ဘက်ကျင်းပနေတဲ့သူတွေကိုတက်နေကန်တပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတည်ဆုံခဲ့ရပြီဖြစ်ပါတယ်ဆူဒန်နိုင်ငံရဲ့အာနာသိန်းစစ်ကောင်းဆောင်တွေနဲ့ဆန္ဒပြသူအတိုက်ခံတွေကြားအီသီယိုးပီးယားနဲ့အာဖရိကသမဂ္ဂအဖွဲ့တို့ကဂျာဝင်ဆစ်ဆက်ပေးနေတဲ့အချိန်မှာပဲဒီကနေ့တင်းငွေနေ့လယ်ပိုင်းမှာဆန္ဒပြပွဲကိုစတင်ကြဖို့စီစဉ်ထားပါတယ်ဆန္ဒပြပွဲပြုလုပ်မဲ့အစီအစဉ်ရှိတာကြောင့်မြို့တော်မှာလုံခြုံရေးတွေတိုးမြင့်ချထားတာကြောင့်ရင်အသွားအလာတွေလည်းလျော့နေနေတယ်လို့ဆိုပါတယ
်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းကဒေသတွေမှာမြန်မာစိုးရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအ мян ဆုံးပြန်ပြီးတော့ဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်ကြမ်းဖက်မှုတွေတက်ရောက်ခံစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်တွင်းမှာအင်တာနက်တွေဖြတ်တောက်ထားတဲ့ပေါ်အမေရိကန်ကအထူးပဲစိုးရင်ကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာ internet တွေဖြတ်တောက်ထားတာကြောင့်လူဦးရေတသန်းလောက် internet အသုံးပြုမှုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ internet တွေပြန်လည်အသုံးပြုခွင့်ရအောင်ဖွံ့ဖြိုးလိုက်ခြင်းအပြင်ဒေသတွေမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိန်းသိမ်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။ကျန်းဖတ်မှုတွေအဆုံးသတ်နိုင်ရေးတွေးဆဆွေးနွေးကြဖို့အကျန်းဖတ်မှုဖြစ်နေတဲ့ဒေသတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးမီဒီယာတွေဝင်ရောက်ခွင့်ရရေးနဲ့လူခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေနဲ့အညီအဖြစ်ပေးအရေးယူနိုင်ရေးစောင့်ရွက်ချက်တွေအပေါ်မှာအမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့လည်းဒီနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရခိုင်ပြည်နယ်အတွင်းနဲ့ချင်းပြည်နယ်အတွင်းတချို့ဒေသတွေမှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတန်ကိုခံနေကြရစေဖြစ်ပါတယ်ဒေသတွင်းကလူပေါင်း3000ကျော်လဲထွက်ပြေးတိမ်းရှောင်နေရတဲ့ဖြစ်ပြီးတော့အခုချိန်ထိဌာနေမပြောင်းနိုင်သေးပါဘူးခင်ဗျာ
မလေးရှားနိုင်ငံအတွင်းတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကိုင်တပ်ဖွဲ့ဝင်တွေကထိုင်းမလေးရှားနယ်စပ်ဘူကစ်ကာယူဟီတမ်မြို့မှာစနေနေ့ကဖမ်းဆီးလိုက်ပါတယ်စနေနေ့ည7နာရီလောက်မှာဖမ်းမိလိုက်တဲ့အသက်20ကနေ30အကြားအသီးသီးရှိကြတဲ့အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ချန်စီယိုကိုဖျက်ပြီးမကြသေးခင်ကပဲဝင်လာတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။သက်ဆိုင်ရာနယ်မြေအပိုင်လူညုံရေးတပ်ဖွဲ့တွေကကင်းလဲ့စဉ်အဲ့ဒီမြန်မာနိုင်ငံသားတွေကုမ္ပဏီအစအဦးတစ်ခုအတွင်ကားနဲ့လူတွေအတင်းချလုနေတာကိုတွေ့ပြီးတဲ့နောက်မတင်ကားလို့ဝင်ရောက်စစ်ဆေးတဲ့အချိန်မှာတရားမဝင်ဝင်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေကိုတွေ့ကြရတာလို့ဆိုပါတယ်။အလားတူပဲထိုင်းနဲ့မလေးရှားနယ်စပ်အနီးကထိုင်းနိုင်ငံစတာဝခရင်အတွင်းကိုတောင်တစ်ခုတည်းမှာကလေးငိုတန်ကြားတဲ့အကြောင်းအင်းနီနာချင်းတွေကတိုင်ကြားတဲ့အတွက်ထိုင်းရဲတပ်ဖွဲ့ကသွားရောက်စစ်ဆေးတဲ့အချိန်အမျိုးသမီးနဲ့အနှုတ်စုအရွယ်ကလေးငယ်တွေအပါအဝင်နဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား20လောက်ကိုတွေ့ရှိခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်သူတို့ကိုလူမောင်ခိုကူးသူတွေကကိုတောင်ထဲမှာထည့်ပြီးအပြင်ကနေတော့ခတ်ထိမ့်သိမ်းထားပုံရတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကအပြင်ကနေတော့ဖွင့်ပေးလိုက်တဲ့အချိန်အထက်မှာရှိနေတဲ့သူတွေကဝမ်းသာသွားပုံရတဲ့အကြောင်းလဲထိုင်းရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီကိုတောင်ထဲမှာနှုတ်စုအရွယ်တူအပါဝင်ကလေးငယ်9ယောက်အရွယ်ရောက်ပြီးသူ9ယောက်နဲ့အမျိုးသမီး6ယောက်တို့ရှိနေတယ်လို့ဆိုပါတယ်
အန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်ဥရောပသမဂ္ဂ EU နဲ့ VN နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာ EU အနေနဲ့အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံကြားပထမဆုံးအချိန်ကုန်သွယ်ရေးသဘောတူညီမှုစာချုပ်ချုပ်လိုက်တာဖြစ်ပြီးတော့ဒါကိုနှစ်ဖက်စလုံးကလည်းညင်ညာချက်ထုတ်ပြန်ထားပါတယ်။အခုလိုကုန်သွယ်ရေးသဘောတူစာချုပ်ချုပ်နိုင်လိုက်တဲ့အတွက် EU နဲ့ VN နိုင်ငံကြားကုန်စည်69ရာခိုင်နှုန်းကိုကုန်သွယ်ခွင့်တွေလျှော့ချသွားမှာဖြစ်ပါတယ်။ဥရောပပါလီမန်လွှတ်တော်အမတ်တချို့ကတော့ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းတွေနဲ့ဖက်သက်ပြီးစိုးရိမ်မှုတွေရှိနေတာကြောင့်ဒီသဘောတူညီချက်ကိုဥရောပပါလီမန်အနေနဲ့အတည်ပြုပေးဖို့တော့လုံးဝဖြစ်ပါတယ်။ EU နဲ့ဗီယက်နမ်နိုင်ငံကြားဒီကုန်သွယ်ရေးသဘောတူညီချက်ဟာဖွံ့ဖြိုးဆဲနိုင်ငံတစ်ခုနဲ့ချုပ်ဆိုခဲ့တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေထဲမှာရည်မှန်းချက်အကြီးအဆုံးသဘောတူညီချက်စာချုပ်ဖြစ်တယ်လို့ EU ဘက်ကပြောပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2019ကိုကုန်နေကိုပါအမေရိကဖလားဘောလုံးပွဲမှာပီရူအသင်းကအချိုဘိုလူပွဲကိုတက်သွားပါတယ်မနေ့စနေနေ့ကတော့နာမည်ကြီးဥရုဂွေးနဲ့ပီရူတို့ quarter final နောက်ဆုံးပွဲစဉ်ကိုကစားကြတာမှာနှစ်သင်းစလုံးဂိုးမသိနိုင်တာကြောင့် penalty ကန်ကြတာမှာပီရူက5ဂိုး4ဂိုးနဲ့နိုင်သွားခဲ့တာဖြစ်ပါတယ်အဲ့ဒီပွဲမှာဥရုဂွေးအသင်းကပီရူအသင်းရဲ့ဂိုးပေါက်ကို12ကြိမ်ချင်းချောက်နိုင်ခဲ့ပေမဲ့တဂိုးမှမရခဲ့ပါဘူးဥရုဂွေးအသင်းကနာမည်ကြီးတိုက်စစ်မှုဆွာရက်စ်ဂိုးသွင်းယူခဲ့ပေမဲ့လည်းလူကျွန်နေခဲ့တယ်လို့ကာဗာနီသွင်းတဲ့ဂိုးကိုလည်းဒိုင်းကမပေးတာကြောင့်ဥရုဂွေးအသင်းဂိုးမရခဲ့ပါဘူးဒါကြောင့်ပုံမှန်ပွဲချိန်အတွင်းနှစ်သင်းစလုံးဂိုးမသွင်းနိုင်ပဲပယ်နယ်တီကန်ကြတာမှာဥရုဂွေးအသင်းကစွာတဲ့ပထမဆုံးကန်တဲ့ပယ်နယ်တီမဝင်ပဲလွဲချော်ခဲ့ပြီးနောက်ဆုံးမှာပီရူက5ဂိုး4ဂိုးနဲ့နိုင်ပြီးတော့ final ကိုတက်သွားတာဖြစ်ပါတယ
်ဂျပန်နိုင်ငံက5ဖန်တင်မော်ရီဟာဒီကနေ့မှာတော့စီးပွားဖြစ်ဝေလာ5ဖန်တာတွေပြန်လုပ်ဖို့အတွက်စတင်ပြင်ဆင်နေပါပြီဒါဟာနှစ်ပေါင်း30ကြာကာလအတွင်းဂျပန်နိုင်ငံအနေနဲ့စီးပွားဖြစ်ဝေလာ5ဖန်တာတွေကိုပထမဆုံးအချိန်ပြန်လုပ်မှာဖြစ်ပါတယ် ဒီမနက်ငယ်ကသူတို့အနေနဲ့နိုင်ငံကဝေလာငါးဖမ်းဆီးတဲ့ကော်မရှင်ကနေနှုတ်ထွက်ပြီးတော့မနေ့ပြန်ဇူလိုင်လ10ရက်နေ့ကစတင်ပြီးစီးပွားဖြစ်ဝေလာငါးဖမ်းတာတွေပြန်လည်လှုပ်ဆောင်မယ်ဆိုပြီးတော့မနေ့ကကြေညာခဲ့တာပါ။အဲ့လိုကြေညာခဲ့တာကြောင့်ကမ္ဘာတဝန်းလုံးကဂျပန်နိုင်ငံပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပြီးတော့ကမ္ဘာပေါ်မှာရှိတဲ့ဝေလာငါးတွေအတွက်လည်းစိုးရိမ်မှုတွေတိုးလာခဲ့ပါတယ်။ဝေလာငါးကိုဖမ်းဆီးစားသုံးခြင်းဟာဂျပန်နိုင်ငံရဲ့ယဉ်ကျေးမှုမှာအရေးပါတဲ့အစိတ်ပိုင်းတစ်ရပ်ဖြစ်ပြီးတော့ဒါကိုအချိန်တော်ကြာကလေးကထိန်းသိမ်းလာခဲ့တာဖြစ်ပါတယ်။သူတို့ကတော့ဝေလာငါးမျိုးစိတ်အများစုဟာမျိုးတုံးပြောက်ခွဲမှာကိုစိုးရင်စရာမရှိသေးဘူးလို့ပြောပါရယ်။ကမ္ဘာတော်မှာဝေလာငါးတွေကိုစီးပွားဖြစ်ဖမ်းဆီးတာတွေကို1986ခုနှစ်ကတရားဝင်လက်မှတ်ရေးထိုးခဲ့ပြီးတော့ရပ်ဆိုင်းခဲ့ကြတာပါ။ဒါပေမဲ့ဂျပန်နိုင်ငံကတော့သိပ္ပံသုတေသနလုပ်ငန်းတွေအတွက်ဆိုပြီးတော့ပစိဖိတ်သမုဒ္ဒရာမြောက်ပိုင်းနဲ့အန္တရာယ်ဒေသတွေမှာဝေလာငါးဖမ်းဆီးတာတွေကိုလုပ်ခဲ့ပါရယ်။ဝေဖန်သူတွေကတော့ဒါဟာစီးပွားဖြစ်ဝေလာငါးဖမ်းတာတွေကိုအသွင်ပြောင်းပြီးတော့လှုပ်ဆောင်နေတာသာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။
ထောင်နဲ့ချီတဲ့ဟောင်ကောင်ကျွန်းသားတွေဒီကနေ့လွတ်တော်အစအဦးရှိမှာထပ်မံဆန္ဒပြခဲ့ကြပါတယ်။အခုဒီကြိမ်ဆန္ဒပြကြတာကတော့ပြီးခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမြေယိုဘုံတွေရာဗာဂျီဇန်တွေအုံပြုခဲ့တဲ့အတွေ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့ရတပ်ဖွဲ့ကိုထပ်ခွန်ကြောင်းပြသတဲ့အနေနဲ့ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြသူအများစုဟာအဖြူနဲ့အပြာရောင်အင်ဂျီတွေကိုဝတ်ဆင်ထားခဲ့ကြပါတယ်။ဖန်စီရမိတဲ့ရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှကြီးကိုပြန်ပို့မယ်ဆိုတဲ့ဥပဒေကြမ်းအဆိုပြုခဲ့တာကြောင့်ဟောင်ကောင်ကျွန်းမှာအခုလအတွင်းမကြုံဘူးတဲ့ဆန္ဒပြဝဲကြီးတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာကျင်းပနေတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ Netherlands နဲ့ Sweden အသင်းတို့နိုင်ရပြီးတော့ semi final ကိုထပ်သွားကြပါပြီ။ Netherlands နဲ့ Italy တို့ရဲ့ quarter final မှာတော့ Netherlands က2ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာပါ။ Netherlands အတွက်ဂိုးတွေကတော့ဒုတိယပိုင်း minute 80နဲ့ 80 တွေမှာ Mertens နဲ့ Van der Graaf တို့ကသွင်းခဲ့တာပါ။နောက်ဆုံး quarter final ပွဲစဉ်မှာတော့ Sweden ကနာမည်ကြီး Germany ကို2-0နဲ့နိုင်သွားခဲ့တာကြောင့် Sweden အသင်း semi final တက်ပြီးတော့ Germany အသင်းဟာပြိုင်ပွဲကနေထွက်လာရပါတယ်။ Germany အသင်းက6ရင်သွင်းခဲ့ပေမဲ့ Sweden ဘက်က Jacobsen နဲ့ Black Stanius တို့က22မိနစ်နဲ့68မိနစ်တွေမှာပြန်ပြီးတော့သွင်းယူခဲ့လို့နောက်ဆုံးမှာ 2-0 နဲ့နိုင်ပြီးတော့ Sweden အသင်းဟာဂျိုဘိုလူပွဲကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်တဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စီးတင်းမာနေစေရခိုင်ပြည်နယ်မြောက်ပိုင်းဒေသကစစ်ရှောင်စခန်းနဲ့စီးပတိပခဒေသကအတောင်းနဲ့ချီတဲ့ကလေးငယ်တွေပညာသင်ကြားရေးမှာအခက်အခဲတွေရှိနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ဒေသအတွင်းလုံခြုံရေးအခြေအနေကြောင့်ဆရာဆရာမနေပါမှုစစ်ရှောင်စခန်းတွေမှာလည်းစာသင်ခန်းမလုံလောက်မှုတွေရှိနေပြီးပြည်နယ်အစိုးရအနေနဲ့လည်းဂရုအတိုင်းကူညီဆောင်ရွက်မှုတွေမရှိဘူးလို့လွတ်တော်ကိုစလဲတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်ဒုက္ခတဲ့စခန်းတွေမှာ ਨੇ စီရေပြိပခဒေတာကကျောင်းနေရွယ်ကလေးတော်များများဟာပညာသင်ကြားရေးမှာခက်သွေ့နေကြတယ်လို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များစီယုံ REC ရဲ့ဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ
်စစ်ရှောင်စခန်းမှာရှိတဲ့ဥယျာဉ်နဲ့စခန်းရဲ့ပြင်ပမှာရှိတဲ့ကျောင်းသားဥယျာဉ်ကိုကြည့်လိုက်တဲ့အခါကျတော့ဒီမကောင်းကြီးပါလို့ဆိုကျွန်တော်တို့ဒီပညာသင်ကြားမှုအခက်အခဲရှိနေတယ်ကိုကျွန်တော်တို့လေ့လာကြည့်ရှိရတယ်ပညာသင်ကြားမှုအပိုင်းတွေကဒီစစ်ရှောင်စခန်းလို့မဟုတ်ပါဘူးဒီဒီလိုကချစ်တဲ့ area တဲ့မှာချစ်ပြလာတဲ့ကြေဟောပေါင်းတော်တော်များများဟာအကြောင်းမခွင့်နိုင်ကြဘူး။တချို့ရော်တွေမှာဆိုလို့ရှိရင်လည်းခဏတချို့လာပြီးတော့ဆရာဆရာမတွေကဒီတောင်ဝင်အရလာပြီးခွင့်ပေးတယ်။ပြီးတော့ပြင်သွားတယ်။တချို့ကားလမ်းဝန်းရာဒီမှာရှိတယ်လေ။နည်းနည်း9နာရီလောက်ကထွက်လာပြီးတော့ဒီညနေ2နာရီဆိုပြင်သွားတယ်။ဒီစာသင်ချင်းဆိုတော့တရမှာ2နာရီ3နာရီလောက်ပဲရှိရပါတော့။သူရဲ့ရဲ့ရော်မှာရှိတဲ့ကျောင်းသားအင်အားနဲ့ဆိုလို့ရှိရင်လည်းအဆောက်အဦကမဆက်ဘူးလေ။
တချို့စစ်ဆောင်စခန်းမှာရှိတဲ့ရွာတွေမှာစာသင်ကျောင်းရှိပေမဲ့လည်းတူလာတဲ့စစ်ဆောင်ကလေးတွေကြောင့်နေရာဆိုင်ခင်းမလုံလောက်မှုစာသင်ကျမ်းမဲ့ဆရာဆရာမတွေလည်းပြိပကဖြစ်ပွားရာဒေတာဘက်ကမလာရဲတဲ့အခြေအနေမှာရှိနေတာပါတချို့စစ်ဆောင်စခန်းမှာကိုသူကိုသားပညာသင်ကြားရေးကိုလှုပ်ဆောင်နေကြပေမဲ့အဆင်မပြေသေးတဲ့အခြေအနေမှာရှိနေတယ်လို့လည်း REC ရဲ့ဥက္ကဋ္ဌဦးရှေပေါ်စိန်ကဆက်ပြောပါတယ
်ပညာစခန်းမှာဆိုလို့ရှိရင်လည်းကိုသူကိုသားကနေနဲ့ဒီအရက်ဆက်ပစ္စည်းတွေကဒီစာသင်ကြားရေးဆောင်တွေကိုဆုပ်ပေးထားတာရှိတယ်ဒါမှမပြီးသေးဘူး တချို့တွေ့ရမှာဆိုလို့ရှိရင်တော့ဒီစူပွန်စနစ်နဲ့တင်ကြတာတွေရှိတယ်ဒါနဲ့အကုန်လုံးလိုလိုကမတင်ကြဘူးဆရာဆရာမတွေရဲ့ဒီအဖိုးလက်ခဒီသူတို့ရဲ့ထောက်ပံ့ကြီးတွေကိုပေးရတယ်တချို့မိဖတွေမပေးနိုင်ဘူးနောက်ပြီးတော့ဆာရော့စာတန်းကြီးတွေလည်းမလုံလောက်ဘူးအဲ့ဒီဟာတွေလည်းမတက်နိုင်တဲ့မိဖတွေလည်းတပုံကြီးရှိနေတယ
်စစ်ဆောင်ကလေးတွေအတွက်ပညာသင်ကြားရေးကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဘက်ကနေကူညီပေးမယ်လို့ပြောဆိုနေပေမဲ့လည်းလက်တွေ့မှာဖြစ်မလာသေးဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသွန်းတာစိန်ကပြောပါတယ
်စစ်ဆောင်ကလေးတွေရဲ့ပညာသင်ကြားရေးကတော့အစိုးရအဖွဲ့ကပြောတာကတော့ဒီစစ်ဆောင်ဒုက္ခသည်စခန်းမှာရှိနေတဲ့ကလေးတွေကိုသူတို့နေထိုင်တဲ့စစ်ဆောင်စခန်းရဲ့နီးနီးနားနားမှာရှိတဲ့အကျောင်းတွေမှာဆက်ခိုင်းနေပေါ့နော်တကယ်လို့များအဲ့ဒီအကျောင်းမှာမဆန့်ဘူးဆိုရင်ဒုက္ခသည်စခန်းမှာပဲအကျောင်းဆောင်ဒီဆက်ပြီးတော့ပြင်ကြားတော့မယ်လို့တော့ကျွန်တော်တို့ဒီရခိုင်ပြည်နယ်ဆက်တော်မှာရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ကြီးတူဖြစ်တဲ့ဦးအောင်ကျော်စွာဆောက်လုပ်ရုံကြီးကတော့ပြတိပေးသွားပါရှင်။ဒါပေမဲ့ခုထက်ထိတော့အဲ့ဒီကိစ္စအကောင့်ထဲပေါ်ဆောင်ရွက်တာကိုမတွေ့ရဘူး။စစ်ဆောင်ဒုက္ခသည်စခန်းမှာဆိုရင်လည်းသာသမီလေးတွေကိုကျောင်းမှာထားဖို့အတွက်ကလည်းစာတန်ခတ်မလုံတော့ဘူး။ကိုတို့ရွာကိုတောပြီးတော့ကျောင်းတက်မယ်ဆိုရင်လည်းမလွယ်ဘူး။ဘာဖြစ်ဆိုတော့သူတို့ကကျောက်လို့ထည့်ပြလာကြတာကို။ဆိုတော့လောလောဆယ်ဒီကနေ့ရှိနေသေးတယ်
။ဒုက္ခသည်စခန်းကကလေးတွေအတွက်ပညာသင်ကြားရေးအတွက်လိုအပ်တဲ့အကူအညီပေးနိုင်ရေးအစီအစဉ်ကိုသိရှိဖို့ရခိုင်ပြည်နယ်ဆိုရဖွဲ့ဝင်ဆောက်လုပ်ရေးဝန်ကြီးဦးအောင်ကျော်ဆန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆူဖို့ညှဉ်းဆန်းခဲ့ပါတယ်။ဒါအပြင်သက်ဆိုင်ရာလူမှုရေးနဲ့စီပင်ဝန်ကြီးတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီခိုင်ပြည်နယ်ဆိုရအနေနဲ့စစ်ဘေးတန်းရှောင်နေရတဲ့သူတွေအတွက်ရတိတောင်မြို့နယ်မှာတောင်တရားနဲ့ရွာသိပ်ကေရွာမြောက်မြို့နယ်မှာတိန်ညိုနဲ့သမရစ်ရွာဘုံကျွန်းမြို့နယ်မှာအဆက်မြက်လှဲနဲ့သာစီရွာမင်းပြမြို့နယ်မှာနတင်ရွာဘူရီတောင်မြို့နယ်မှာမြောင်နားနဲ့အဆက်ကျွဲချုံမော်ရွာတို့မှာစစ်ဘေးရှောင်စခန်းတွေကိုတည်ဆောက်ပေးဖို့စီစဉ်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ခွန်လွန်မြို့နယ်ကစစ်ရှောင်တွေအနေနဲ့အစိုးရတတ်မှတ်ပေးတဲ့စခန်းမှာနေထိုင်ဖို့တချို့စစ်ရှောင်တွေအတွက်အခက်အခဲရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ရဲ့ဥက္ကဋ္ဌဦးရှေဘောစင်ကပြောပါတယ်။REC ရဲ့စီရင်ပြုစုချက်အရရခိုင်ပြည်နယ်မြောက်ပိုင်းစစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်း60မှာခိုးလုံနေတဲ့ဒုက္ခသည်ဥယျာဉ် 46,000 ကျော်ရှိနေပြီ။အဲ့ဒီထဲက 2,000 ခန့်ဟာကျောင်းနေရွယ်ကလေးတွေဖြစ်တယ်လို့ဆိုပါရယ်။လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ AA ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေဆဲဖြစ်တယ်လို့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အခြေအနေမှာရှိနေပါရယ်ခင်ဗျာ
။နိုင်ကိုအိမ်ပါရှင်။အခုတစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအာဏာရှင်စနစ်ကလွတ်မြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကနေတိုက်တွန်းလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချီတဲ့လမ်းလျှောက်ပွဲကနေဥဆောင်လှုပ်ရှားသူတွေကနှိုးဆော်လိုက်တာပါ။ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါရဲ့ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေချိန်မှာပဲပြည်သူတွေဘက်ကလည်းမြန်မာနိုင်ငံတွင်းစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားပြည်သူလူထုလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝိုင်းဝန်းတောင်းဆိုကြဖို့အရေးကြီးတဲ့အချိန်ရောက်နေတဲ့အတွက်အခုလိုမျိုးလူထုလှုပ်ရှားမှုကိုဆောင်ရွက်တာဖြစ်တယ်လို့ဦးဆောင်သူတွေကပြောလိုက်ပါတယ်။ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဦးဆောင်သူတို့အုပ်ဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီကိုအောင်ဇော်ထွေးက VOA မြန်မာပိုင်းကိုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။လူတော်တွင်မှလည်းအခုဆိုရင်ကော်မတီဖွဲ့ထားပဲပေါ့နော်။ပူးပေါင်းကော်မတီဆိုပြီးသူတို့ဖွဲ့ပြီးတော့ဒီဟာကိုပြုပြင်ပြောင်းလဲဖို့ပြုပြင်နေတာရှိပါတယ်ခင်ဗျ။ကျွန်တော်တို့ကတော့အများဆုံးနည်းနဲ့တော့ပြုပြင်ပြောင်းလဲပြင်တာပေါ့နော်။ဒီရုပ်ောက်ပွဲမှာတကယ်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြင်တယ်။လူတော်တွင်မှလည်းသူတို့ညီသူတို့ဟာတွေနဲ့တော့ခုနှစ်လပိုင်း18ရက်နေ့မှာပြည်တော်စုလူတော်မှာသူတို့ဆွေးနွေးမယ်လို့ကျွန်တော်တို့သတင်းရရှိကြပါတယ်ခင်ဗျ။အဲ့ဒီတော့သူတို့လည်းတခုခုတော့လှုပ်ဆောင်နေပါတယ်။မြန်မြန်လေးတော့အများဆုံးတော့ကျွန်တော်တို့ကဆောင်ရွက်စီစဉ်ပါတယ်ခင်ဗျ။ဒီမတော်တဲ့ပွဲကြီးပေါ်အခြေခံဥပဒေကြီးပြင်မလာရင်ကျွန်တော်တို့ဒီမိုကရေစီအစ်စ်ကိုရမှာပါ။ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းနဲ့တွေ့ထဲနေပါတယ်။မတော်တဲ့ပွဲကြီးပေါ်အခြေခံဥပဒေကအဲ့ဒီကြောင့်မတော်တဲ့ပွဲကြီးပေါ်အခြေခံဥပဒေပြင်မလာရင်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုလည်းရမယ်။ငြိမ်းချမ်းရေးတွေလည်းရမယ်လို့ကျွန်တော်အနေနဲ့မျှော်လင့်နေတဲ့အတွက်ဒီပွဲကိုလောက်အောင်ဖြစ်ပါတယ်ခင်ဗျ
။ဒီကနေ့ရန်ကုန်မြို့ရွှေပြည်သားမြို့နယ်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုနဲ့ဟောပြောပွဲတွေကိုခွင့်ပြုမိန့်နဲ့ဆောင်ရွက်ခဲ့တာဖြစ်ပြီး2008ဖွဲ့စည်းပုံအလိုမရှိလူထုအားနဲ့ပြင်ဆင်ကြအခြေခံဥပဒေအကျက်အတည်းလက်တွဲတိုက်ကြ Change Constitution စတဲ့တောင်းဆိုချက်တွေကိုင်ဆောင်ပြီးတော့လူထုဘက်ကအဓိကတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့လဲပူးပေါင်းပါဝင်ခဲ့သူကိုအောင်ဇော်ထွေးကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဒီနှရောင်းချေပေါ်ကြည့်အောင်ပြင်ရေးအိမ်ကြီးလေးကိုဟိုဟာဝတ်ပြီးတော့ကျွန်တော်တို့နှရောင်းချေပေါ်ကြည့်အောင်ပြင်ရေးအတွက်ဟိုလောကယန္တာခမ်းမထီကိုကျွန်တော်တို့ကလမ်းလျှောက်ဒီကျွတ်ကျော်တယ်ဗောနော်လမ်းလျှောက်ဆန္ဒပြတယ်ကျွတ်ကျော်တယ်ဗောအဲကျွန်တော်တို့ကတော့နှရောင်းချေပေါ်ကြည့်အောင်ခြေကံဥပဒေအလိုမရှိဆိုတဲ့စိုင်းဘုတ်ကန်ထောင်းပါတယ်ခင်ဗျာနောက်ပြီးတော့နှရောင်းချေပေါ်ကြည့်အောင်ဖြစ်သိမ်းရေးတို့ရေးဆိုတဲ့စိုင်းဘုတ်ကိုကန်ထောင်းပါတယ်အဲရေပောက်ကံမဟုတ်တော့လွတ်တော်ကိုလည်းနာလွတ်တော်တွင်မပါဝင်ရေးဆိုတဲ့စိုင်းဘုတ်ကိုကန်ထောင်းပါတယ်အာနာရှင်တွေခိုင်းရတဲ့လမ်းဆွေစဉ်လမ်းကခွဲထွက်ကြဆိုတော့ဟိုဟန်တာဝတီဦးဝင်းတွေတောင်ပုတ်တွေကိုကန်ဆောင်ပါတယ်ခင်ဗျဟုတ်ကဲ့ခမင်းမင်းယူပြီးလုပ်တဲ့ဘောတာဒီနေ့ဘွဲမှာတော့ကျွန်တော်တို့ကိုတာစီစဉ်နောက်ဆက်ခြင်းတော့မရှိပါဘူးခင်ဗျဒါပေမဲ့ကျွန်တော်တို့ခမင်းမင်းတင်တဲ့အချိန်မှာတော့ကျွန်တော်တို့ကိုဟိုထွေအုပ်ရဲ့ဟိုစကားမှုညနေမှုရဲ့ကျွန်တော်တို့ကိုခေါ်ယူမိနိုင်တာရှိပါတယ်ခင်ဗျအဲကျွန်တော်တို့ကျွတ်ကျော်တန်ထဲမှာတက်မတော်သားကုသလေနဲ့လွတ်တော်ရဲမပါဝင်ရေးဆိုတဲ့ကျွတ်ကျော်တန်ကိုဟိုဖြုတ်ပေးပါအခြားတမျိုးမျိုးပြောင်းပေးပါပြောင်းပြီးတုံးပေးပါဆိုပြီးတော့ကျွန်တော်တို့ခေါ်ယူမိနိုင်ပါတယ်ခင်ဗျရေကောက်ခံမဟုတ်တော့လွတ်တော်ကိုယ်စားလှယ်များဆိုပြီးတော့ကျွန်တော်တို့ကသုံးမိလိုက်ပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလှုပ်ရှားမှုကိုလူမှုအားနဲ့ပြောင်းလဲပြစ်နိုင်မှုလူမှုကပူးပေါင်းပါဝင်မှုလို့သလိုပြည်သူကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲကတိပေးခဲ့တဲ့အယက်သားအစိုးရဘက်ကလည်းဒီဇိုင်းမမတ်ဆောင်ရွက်သွားဖို့အရေးကြီးတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူမှုလှုပ်ရှားမှုကော်မတီဝင်ကပြောပါတယ
်ကျွန်တော်တို့လူမှုအားနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့ရမှာပါတို့တော်ထဲမှာဘလို့ပဲလုံနေကြပြီလုံနေပါစေအမှန်တိုင်းပြောရရင်တကယ်တမ်းတို့တော်ထဲမှာလုံနေတယ်ဆိုတာတက်ကိုကျွန်တော်တို့အပြင်ကလူတူကလည်းဒီနောက်ရေးပွဲကြီးပုံအခြေခံဥရိကြီးကိုခတဲ့ဝင်ဝင်ဈေးလာပြီးတော့ဟိုဘယ်ခန်းခန်းသားတွေကတော့ပြည်သူတွေကိုအဆင်မပြေဘူးဘယ်ခန်းခန်းသားတွေကတော့ပြည်သူတွေအတွက်ဆင်ပြေတယ်ဆိုတာမျိုးနဲ့ပြည်သူတွေကဒီနောက်ရေးပွဲကြီးပုံအခြေခံဥရိကြီးတင်ဆက်ဖို့အတွက်အဆင်တိုင်းလောက်သွားဖို့လိုအပ်တယ်ဆိုတဲ့ကြောင်းကိုပြောချင်ပါတယ်ခင်ဗျာ
လက်ရှိလွတ်တော်ထဲမှာတော့နိုင်ငံရေးပါတီတက်မတော်သားနဲ့တက်သီးပုဂ္ဂလစတဲ့ကိုယ်စားလှယ်တွေစုဖွဲ့ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အဆိုပြုချက်တွေနဲ့2008ဖွဲ့စည်းပုံပါအခန်းတွေအားလုံးဆွေးနွေးပြီးစီးပြီးတော့တက်မတ်ရဲ့အတွင်းမှာအစီရင်ခံစာတင်ပြဖို့ရှိနေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစီရင်ခံစာအပေါ်မှာတော့ပြည်ထောင်စုလွှတ်တော်ကအကြေအလေဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ပြုလာမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA မြန်မာပိုင်းရဲ့တင်းနှင်းခုနှစ်ညနေပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ဇင်မာဘွေနိုင်ငံမှာကြံ့တွေကိုအစွဲဖြတ်ထားလိုက်တဲ့အတွက်တောလိုက်မုတ်ဆိုးတွေရန်ကလူကင်းပြီးကြံ့ကောင်ရေးအရေးအတွက်တွေလည်းတဖြည်းဖြည်းဒိုးလာတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဇင်မာဘွေနိုင်ငံမှာတို့ဖို့အမျိုးသားထစ်တော်ကျိုးဝိုင်းတွေကကြံ့ထင်းသိမ်းရေးအခြေအနေနဲ့ပတ်သက်ပြီး Columbus Mav Banga ပြပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးထားပါတယ်ရှင်။
မျိုးတုံးလူနီဖြစ်နေတဲ့ကြံမျိုးစိတ်ဟာ Harari မြို့အနောက်တောင်ဘက်ကီလိုမီတာ900အကွာလောက်ကမတ်တိုဘိုအမျိုးသားအသစ်တော်ဂျိုဝိုင်းထံမှကျက်စားလေးရှိပါတယ်။တောကောင်း Marvelous Neva ရာဝင်ပါရဲ့အကူအညီနဲ့3နာရီနီးပါးကြာအောင်ရှာဖွေခဲ့ပြီးတဲ့အချိန်မှာတော့ကြံအုပ်တအုပ်ကိုတွေ့ရပါတယ်။တချို့ကြံတွေကလူနဲ့ဝေးရထွက်ပြေးသွားပေမဲ့လည်းတချို့ကတော့မပြေးကြပါဘူး။ကြံတွေကိုမုတ်ဆိုးတွေကအခုလိုတနေရာတဲ့တစုတဝေးတဲ့ရှာမတွေ့နိုင်အောင်တော်ကောင်းတွေကကြံတွေကိုနေရအနှံ့ရအောင်ခြောက်လှန်ပြီးတော့တွာခိုင်းရတယ်လို့လည်းတော်ကောင်းတို့ကပြောပါတယ်။ဒါကြောင့်ကြံတွေကိုအခုလိုအကြာကြီးလက်ရှာတာဖြစ်နိုင်ပါတယ်။ကြံတွေကိုရှာတွေ့ဖို့တီလိုခက်ခဲနေတာကြောင့်ရောမုတ်ဆိုးတွေလက်ကလွတ်အောင်ဂျိုးတွေကိုဖြတ်ထားတဲ့အတွက်ကြောင့်မှမတ်ပိုရိုမှာကြံကောင်းရည်တွေတိုးလာနေပါတယ်။ကြံတွေကိုမုတ်ဆိုးရံကကာကွယ်ရေးအစိုးရနဲ့ပူးပေါင်းလုပ်ကိုင်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Danbury Wildlife Trust တော်ရင်တရိတ်ဆန်ဆောင်ရှောက်ရင်းနဲ့သူတည်သနအဖွဲ့ဒါရိုက်တာ Verity Bowman ကအခုလိုပြောပါတယ်
The dehorning of course removes the incentive to poachers and increases
the risk. ကျန်ကျွအတွက်တက်တက်ကြောင်းပဲကြံ့တွေတက်ဖြတ်ခံရရပါသူတို့ကိုခုလိုဂျိုးဖြတ်ထားတဲ့အတွက်မူဆိုးရင်လည်းတိတ်ပြီးတော့စိတ်ဝင်စားတော့ပါဘူးကြံ့ကောင်းတွေတိတ်မများတဲ့အတွက်ဒီနေ့ကအဆင်ပြေလို့ကျွန်မထင်ပါတယ်နောက်ပြီးမတူပေါ်အမျိုးသားဥယျာဉ်တွေကကြံ့ကောင်းရဲ့အားလုံးကိုလည်းအခုလိုဂျိုးဖြတ်ထားတဲ့အတွက်ဖြစ်လာတဲ့အပြောင်းအလဲကတိတ်ကိုထူးကြပါတယ်
African Union နဲ့ကုလသမဂ္ဂတို့ပူးပေါင်းပြီးတော့တော်ရိုင်းတရိတ်ဆန်ဆိုင်ရာစီးပွားရေးလုပ်ငန်းညှိလာခံကိုမချခင်ကပဲကျင်းပခဲ့ပါတယ်။အဲ့ဒီညှိလာခံမှာဇင်ဘာဘွေနိုင်ငံရဲ့သဘာဝပတ်ဝန်းကျင်၊ကမ္ဘာလက်ခီးသွားလုပ်ငန်းနဲ့တော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဝန်ကြီးဌာနဝန်ကြီးပရီချာမာဖူမီရာကသူ့နိုင်ငံမှာတောလိုက်မုတ်ဆိုးရေးရန်တာစီရေးလုပ်ငန်းတွေအောင်မြင်ကြောင်းအခုလိုပြောဆိုခဲ့ပါတယ
်။ I am happy to report over the few years the number of poachers in Zimbabwe
ဇင်ဘာဘွေနိုင်ငံကကာစာအရက်မှာတောလိုက်မုတ်ဆိုးအရေးအတွက်တချိန်တိုးကျသွားပြီဆိုတာဝမ်းမြောက်စွာနဲ့တင်ပြကြပါတယ်။ကျမတို့ရဲ့တောရိုင်းတရိတ်ဆန်တွေအပေါ်အန္တရာယ်မကျနိုင်အောင်လို့ထိမ့်သိမ်းဆောက်ရှောက်တဲ့အစီအစဉ်ကောင်းတွေရှိပါတယ်
။ကြံ့ကြော်တွေဖြတ်ထားတဲ့အစီအစဉ်တွေကမုတ်ဆိုးတွေကိုစောင့်ကြည့်ထောက်လောင်းတဲ့နေရာမှာတောထဲမှာစကန်ချမဲ့တောကောင်းတွေလိုအပ်တဲ့ PC ကိရိယာတွေဖြစ်တဲ့ကင်မရာတွေ GPS လမ်းညွှန်ကိရိယာတွေကိုလည်းအစိုးရကအပြည့်စုံပြထားပါတယ်။ဒါပေမဲ့လည်းကြံ့တွေဖန်စီတက်ဖြတ်ခံရတာလုံးဝရက်သွောင်းလို့ဖို့တိတ်မလွယ်လာဘူးလို့လည်းဘိုမန်ကပြောပါတယ
်။ The protection of rhinos is a very complicated
ကြံ့တွေကိုစောင့်ရှောက်ရတာတိတ်ကိုရှုပ်ထွေးတဲ့ကိစ္စပါ။နီးဗျူဟာပေါင်းစုံနဲ့လုပ်ကင်နေရတာပါ
။ဇင်ဘာဘွေအမျိုးသားသစ်တော်ဂျိုဝိုင်းထဲမှာရှိတဲ့ကြံ့အရေးအတွက်အမှန်ကိုတော့မုတ်ဆိုးတွေမသိနိုင်အောင်အစိုးရတာဝန်ရှိသူတွေကလျှို့ဝှက်ထားပါတယ်။နောင်မျိုးဆက်တွေအနေနဲ့ကြံ့တွေကိုတရိတ်ဆိုင်ုံတွေမဟုတ်တော့ဘဲအစိုးရတစ်တော်ဂျိုဝိုင်းထဲမှာပါတွေ့မြင်နိုင်ရေးအခုကျင့်သုံးတဲ့နီးဗျူဟာတွေကအထောက်အကူဖြစ်လာစေမှာလည်းဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့ Asia 77 ဂျူဒူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17 နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTubeTwitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုကြာနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာတောင်တဲ့မြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံးအတွင်းမြောက်ကိုရီးယားနိုင်ငံဘက်ချမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်ဒါကြောင့်သမ္မတထရမ့်ဟာအမေရိကန်သမ္မတဖြစ်တော်ဝန်ထမ်းဆောင်နေမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာခဲ့ပါတယ်။သမ္မတထရမ့်ဟာနိုင်ငံသားကြီးဆွဲထားတဲ့နယ်စပ်မြင့်ကိုဖျက်ချဝင်ရောက်ခဲ့ပြီးတော့နယ်စပ်ကဗမာကျုံကြီးရွာမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလက်ဆွဲနှုတ်ဆက်ခဲ့တာပါ။အဲဒီနောက်တော့နိုင်ငံခေါင်းဆောင်တစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ကိုပြန်ပြီးတော့လမ်းလျှောက်ဝင်ခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့တီးခြားတွေ့ဆုံမှုဟာမိနစ်50လောက်ကြာမြင့်တယ်လို့ဆိုပါတယ်ခင်ဗျာ။ဆူဒန်နိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်းဆောင်တွေကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်ထားတာကြောင့်မြို့တော်ခတ်ထူးမှာတော့ဒီကနေ့တနင်္ဂနွေနေ့မှာလုံခြုံရေးတွေတိုးမြှင့်ချထားပါဗျ။ဆူဒန်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေနှဲမှုတွေမလုပ်ဖို့တောင်းဆိုမှုတွေအချိန်မြင့်ဖြစ်ပေါ်နေချိန်မှာပဲအခုလိုတပ်အင်အားတွေကိုတိုးမြှင့်ချထားလိုက်တာဖြစ်ပါတယ်ခင်ဗျာ။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာဆိုရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအ мян ဆုံးပြန်ပြီးတော့ဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။ကြမ်းဖက်မှုတွေတက်ရောက်ခံစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းမှာအင်တာနက်တွေဖြတ်တောက်ထားတဲ့ပုံအမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကအကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူဦးရေတစ်သန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။မလေးရှားနိုင်ငံတွင်တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကိုင်တပ်ဖွဲ့တွေကထိုင်းနဲ့မလေးရှားနယ်စပ်ဘူကက်ခါယိုဟီထန်မြို့မှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။ EU ဥရောပသမဂ္ဂနဲ့ဗီယက်နမ်နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုစာချုပ်တစ်ရပ်ကိုဒီကနေ့မှလက်မှတ်ထိုးလိုက်ကြပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုရန်နန်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Sube El Chayet ဖြစ်ပါတယ်။View American တန်ညနေပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆုံကြအောင်ပါရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.